မြန်မာကျောင်းသားဆန္ဒပြသူတွေပေါ်မြန်မာလူမျိုးရေးတပ်တွေအနေနဲ့အင်အားအလုံးကျုံတုံးခဲ့တာအတွက်စုံစမ်းစစ်ဆေးအရေးယူမှုတွေပြုလုပ်ပေးဖို့အတွက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အမေရိကန်ခြေစိုက် Human Rights Watch ကလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအခုလိုလူအပ်တာထက်ပိုပြီးတော့အင်အားသုံးနာဟာအတိတ်ဆိုးကာလကိုပြန်သွားနေသလိုဖြစ်တယ်မို့ရှေ့မှာအခုလိုလုံးဝဆက်မဖြစ်အောင်အစိုးရအနေနဲ့တာဝန်ခံသင့်တယ်လို့ဆိုပါတယ်။ဒီကြောင့်လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ဒါရိုက်တာ Brett Adams ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
ဟုတ်ကဲ့ပါ HRW လို့အတူကောက်ခေါ်တဲ့ဒီလူခွင့်ရေးအဖွဲ့ကကြေညာချက်ထုတ်ရမှာမြမရဲတွေနဲ့ရဲဝတ်လူမိုက်တွေကចောင်းသားဆန္ဒပြသူတွေကိုမကြားခင်ရဲတွေအတွင်အလွန်ကျွံအင်အားသုံးဖြိုခွင်းခဲ့တာဟာအရင်စစ်အုပ်ချုပ်ရေးခေတ်အတိတ်ဆိုးကိုပြန်သွားသလိုဖြစ်နေတယ်လို့ဝေဖန်ရှုတ်ချလိုက်ပါတယ်ဒီလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့က Director Brett Adam ကသူ့အဖွဲ့အနေနဲ့အဓိကတောင်းဆိုလိုတာကိုအခုလိုရှင်းပြပါတယ
် Human Rights Watch is calling on the Burmese government to investigate
လူခွင့်ဆောင်ကြည့်အဖွဲ့အနေနဲ့မြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်အင်္ဂါနေ့ကကျောင်းသားတွေကိုတတ်ခတ်ခဲ့တာကိုစုံစမ်းစစ်ဆေးပေးပါဒီလိုဖြစ်ခဲ့တာကအရင်နေ့တွေအတိုင်းရဲတွေနဲ့လက်ရုံးတပ်တွေကလူစုလူဝေးတွေကိုဝင်ရိုက်ခဲ့တဲ့ခေတ်ကိုတကယ်ကိုကြောက်စရာကောင်းအောင်ပြန်သွားနေတာပါ
Brett Adams ကဆက်ပြီးအခုလိုအရင်ပုံစံအတိုင်းခေတ်ဟောင်းကိုပြန်သွားသလိုဖြစ်တာကလက်ရှိပြည်ပြင်ပြောင်းလဲရေးကိုထိခိုက်စေနိုင်တယ်ဒါအပြင်ကျောင်းသားတွေအခုလိုဆန္ဒပြတာကအစိုးရဘက်ကနေအခုလိုနှိမ်နင်းဖို့စိုးရိမ်ရလောက်အောင်အရင်လိုအင်အားကလည်းမများဘူးလို့ဆက်ထောက်ပြပါတယ
် It's not like the students are going to overthrow the government. It's not like a return.
ကျောင်းသားတွေအနေနဲ့အစိုးရကိုဖျောက်ချပြစ်မဲ့အနေအထားမျိုးမရှိပါဘူး။1948တုန်းကလိုမျိုးပြန်ဖြစ်ဖို့မရှိပါဘူး။လမ်းမော်ကအရေးအတွက်ကထောင်တောင်းနဲ့ခြိပြီးများတာမဟုတ်ပါဘူး။ရာအနေငယ်ပဲခြိပြီးရှိတာပါ။ဒါကြောင့်မို့လို့ရဲတွေကိုအခုလိုကျောင်းသားတွေကိုရိုက်နှက်ဖြုတ်ခွဲပြစ်ဖို့အတိပြုပေးခဲ့တယ်ဆိုတာနားလည်ဖို့အရန်ခက်နေပါတယ
်ဒါအပြင်ပြီးခဲ့တဲ့မတ်လ10ရက်နဲ့မတ်လ9ရက်ကဆန္ဒပြပွဲတွေထဲမှာလယုံတက်လို့ခေါ်တဲ့အရက်ဝတ်လူမိုက်တွေကိုတုံးခဲ့တာကအတိတ်2000ခုနှစ်ကတန်ဃာတော်တွေကိုအကျဉ်းဖက်နှိမ်နှုံးမှုတွေကိုပြန်တရိယာစေတယ်လို့ဒီလူခွင့်ရေးအဖွဲ့ကဆက်ထောက်ပြပါတယ် Brett Adams ကပဲအခုလိုတရားမဝင်အင်အားတုံးခဲ့တာကိုထောက်ပြပြီးတရားဝင်အောင်အခုလိုပြုပြင်ပြောင်းလဲတင့်တယ်လို့ဆိုပါတယ
် This is the days ofextra legal behavior
ဒါကတော့လုံးဝတရားမဝင်လုပ်ရက်တွေဖြစ်သွားတဲ့နေ့တနေ့ပါတရားဝင်အောင်လုပ်ချင်ရင်တော့ရဲတွေကိုတုံးပါရဲတွေအနေနဲ့လူစုလူဝေးစီမံခန့်ခွဲရမှာနိုင်ငံတကာစာနေအတိုင်းလုပ်ရမှာတနတ်နဲ့အင်အားကိုတတ်နိုင်သေးမတုံးမဲ့ဖြည့်ရှင်းတင်ပါတယ
်ဒါအပြင်ဒီလူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့ကြီးညာချက်ထဲမှာလည်းကုလသမဂ္ဂရဲ့အင်အားတုံးမှုနဲ့တနတ်လက်နဲ့တုံးမှုစံတွေကိုရှင်းပြထားပါတယ်ဒီစံတွေထဲမှာဥပဒေစိုးမိုးရေးအရာရှိတွေအနေနဲ့အကျဉ်းမဖက်တဲ့နည်းတွေကိုအတတ်နိုင်ဆုံးတုံးပြီးမှအင်အားတုံးတင်တယ်အင်အားသုံးဖို့မလွဲမရှောင်တာဖြစ်လာရင်လေရင်ဆိုင်ရတဲ့အန္တရာယ်ကြီးမားမှုအတိုင်းအထားထက်မလွန်ကျွံအောင်ထိန်းသိမ်းလုပ်ရမယ်လို့ဆိုထားတာကိုလူခွင့်ရေးစောင့်ကြည့်အဖွဲ့ကထောက်ပြထားပါတယ်။ဒီအဖွဲ့ရဲ့ဒါရိုက်တာ Brett Adams ကလည်းအခုလိုဖြစ်ရကြအောင်နိုင်ငံတကာဘက်ကအထူးသဖြင့်ဥရောပသမဂ္ဂအနေနဲ့မြန်မာရဲအရာရှိတွေကိုပေးနေတဲ့တင်ဒန်းတွေအပေါ်မေးခွန်းထုတ်စရာတွေထိခိုက်စရာတွေဖြစ်လာနိုင်တယ်လို့လည်းထောက်ပြခဲ့ပါတယ်။Brett Adams ကဆက်ပြီးတကယ်လို့မြန်မာအစိုးရခေါင်းဆောင်ပိုင်းအနေနဲ့အခုလိုဖြစ်ရကြောင်းနိုင်ငံတကာမှာ one way bander ထိခိုက်မှာကိုစိုးရိမ်မယ်ဆိုရင်ပြင်ဆင်ဖို့အခုလိုအခွင့်အလမ်းရှိတယ်လို့လည်းထောက်ပြခဲ့ပါတယ
် Now they can actually turn this to their advantage if they can use it to have a series of
တို့အနေနဲ့စုံစမ်းစစ်ဆေးမှုတွေအလေးနဲ့လုပ်ပြီးတာဝန်ရှိခဲ့သူတွေကိုအလုပ်ဖြုတ်ဖြစ်တာတွေမလို့အဖဲဆန္ဒပြသူတွေအပေါ်အင်အားသုံးခဲ့သူတွေကိုအရေးယူတာတွေလုပ်ပြရင်တော့ဒီဖြစ်ရဆိုးကိုအကျိုးဖြစ်အောင်ပြောင်းလဲနိုင်ပါတယ်အခုလိုလို့ရင်ပြုပြင်ပြောင်းလဲရေးအပေါ်တက်ဝင်ယုံကြည်တာကိုပြသတာပေါ့လေ
အခုလိုမြန်မာအစိုးရအနေနဲ့ကျောင်းသားဆန္ဒပြမှုတွေပေါ်အလွန်ကျွံအင်အားသုံးခဲ့မှုကိုကမ္ဘာကုလသမဂ္ဂအမေရိကန်အစိုးရ EU ဥရောပသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့တို့ကလည်းဝေဖန်ပြစ်တင်ရှုတ်ချခဲ့ကြပါတယ်မြန်မာအစိုးရဘက်ကတော့သမရဦးသိန်းစိန်အနေနဲ့ရန်ကုန်မြို့တော်ခမ်းမရှိမှာပြီးခဲ့တဲ့မတ်လ9ရက်နေ့ကဖြစ်ခဲ့တဲ့ကျောင်းသားဆန္ဒပြပွဲထောက်ခံတဲ့ဆန္ဒပြပွဲမှာဖြစ်ခဲ့မှုအတွက်ကော်မရှင်ဖွဲ့ပြီးစုံစမ်းစစ်ဆေးဖို့အမိန့်ထုတ်ပေးခဲ့ပါတယ်ဒါပေမဲ့ဒီပတ်အင်ကာနေ့မှာဖြစ်ခဲ့တဲ့လက်ပံတက်ခိုက်မှုအတွက်တော့စုံစမ်းရေးကော်မရှင်မဖွဲ့ရသေးပါဘူးလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ရဲ့ဒါရိုက်တာ Brett Adams ကတော့အရေးကြီးတာကနောက်တစ်ခေါက်အခုလိုထပ်မဖြစ်အောင်သမ္မတနဲ့ပြည်ထောင်စုဝန်ကြီးပါဝင်ထိပ်ပိုင်းခေါင်းဆောင်တွေကကတိကဝတ်ပေးတင်တယ်လို့တောင်းဆိုလိုက်ပါတယ်ခင်ဗျ